ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာဘင်ဂါဒစီကိုအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တရုတ်နိုင်ငံသား၃ဦးနဲ့ဒေသခံကားမောင်းသမားတို့တေဆုံးကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်ကာနီမှာပြောပါတယ်ကရာချီမြို့မှာတရုတ်တို့တည်ထောင်တဲ့ Confucius Institute ကိုအသွာအဝင်ကိတ်အရောက်မှာသူတို့စီးလာတဲ့ဘင်္ဂါပောက်ကွဲခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ်။တေဆုံသွားတဲ့တရုတ်နိုင်ငံသားတွေထဲမှာတော့တရုတ်ဘာသာစကားဘွဲ့တင်တန်းတွေဖွင့်လှစ်နေတဲ့ Confucius Institute ရဲ့ Director နဲ့အမျိုးသမီးကျောင်းဆရာမနှစ်ဦးတို့ဖြစ်ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့ပါကစ္စတန်တဦးတို့ကတော့တိုက်ခိုက်မှုအတွင်မှာဒဏ်ရာရသွားပါတယ်။အသေးခံဘုံခွဲသမားရဲ့ဖောက်ခွဲမှုဖြစ်နိုင်တယ်လို့ကရာချီရဲချုပ်ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုဆက်လက်ဆောင်ရွက်နေဆဲဖြစ်ပါတယ်။ကနဦးစုံစမ်းမှုတွေအရတော့အ내ရောင်ခေါင်းမီးချုံထားတဲ့အမျိုးသမီးတဦးကပောက်ကွဲမှုမဖြစ်ခင်လေးမှာပဲဘင်ကားစီကိုလမ်းလျှောက်သွားတာကိုအခင်းဖြစ်နေတဲ့နေရာကရရှိတဲ့အနီးကပ်ဗီဒီယိုထဲမှာတွေ့ရှိကြောင်းသူကပြောပါတယ် Institute အဝင်မှာဘင်ကားအရှင်ရော့သွားချိန်မှာဘုံးဖောက်ခွဲလိုက်တဲ့ရုပ်တံတွေကိုနောက်ပိုင်းမှာဒေသဆိုင်ရာရုပ်တံလိုင်းတွေကထုတ်လွှင့်ပြသခဲ့ပါတယ်